Japan နိုင်ငံဟာအခုနှစ်ကစပြီး9နှစ်အတွင်းနိုင်ငံသားကျွမ်းကျင်လုပ်သား၈သိန်းကျော်ကိုခေါ်ယူသွားဖို့ပြင်ဆင်နေပါတယ်။ဒီထဲမှာကဏ္ဍတချို့အတွက်မြန်မာနိုင်ငံသားတွေကိုခေါ်ယူလာဖို့ရှိပြီးလုပ်ငန်းကျွမ်းကျင်မှုနဲ့အလုပ်ကံအမျိုးအစားတွေကိုကြိုတင်လေ့လာပြင်ဆင်ပြီးမှလာရောက်ကြဖို့ဂျပန်ရောက်မြန်မာနိုင်ငံသားများအဖွဲ့ကအကြံပြုထားပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မန်းရင်ချင်းနိုင်တင်ဆက်ထားပါတယ်။
ဂျပန်နိုင်ငံတွင်းစောက်လုပ်ရေး၊ကုန်ထုတ်လုပ်ငန်း၊လေယာစိုက်ပျိုးရေးနဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေမှာပြည်ပကအလုပ်သမားတွေကိုဖြည့်တင်းဖို့စဉ်းစားနေကြောင်းဂျပန်အစိုးရတာဝန်ရှိသူတွေကမကြသေးခင်ကပြောပါတယ်။လုပ်သားပြက်လက်မှုမရှိအောင်ကျွမ်းကျင်အလုပ်သမားခေါ်ယူတာကိုဂျပန်နိုင်ငံကအခုနှစ်ထဲမှာနှစ်ဆမြင့်တင်သွားဖို့ရှိနေပြီးဒီနှစ်ကစလို့၅နှစ်တွင်ပြည်ပအလုပ်သမား၈သိန်းကျော်ခေါ်ဖို့စီစဉ်နေတာပါ။ဒီတဲကမှစောက်လုပ်ရေးလုပ်ငန်းအပါအဝင်တချို့ကဏ္ဍတွေအတွက်မြန်မာလုပ်သားတွေကိုလည်းခေါ်ယူဖို့ရှိကြောင်းမြန်မာပြည်ပအလုပ်ကံရှာဖွေရေးအေဂျင်စီတချို့က VOE ကိုပြောပါရယ်ဒီပကျွမ်းကျင်လုပ်သားတွေထဲမှာလုံအားခတ်တတ်တဲ့မြန်မာနိုင်ငံသားတွေကိုခေါ်ယူဖို့ဂျပန်ဘက်ကစိတ်ဝင်စားကြောင်းပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းစွေက VOE ကိုပြောပါရယ်ဒါပေမဲ့ဂျပန်အလုပ်ရှင်တွေကမြန်မာအလုပ်သမားတွေနဲ့ဆက်ဆံတဲ့နေရာမှာတော့ပြဿနာတချို့ရှိနေပါတယ်။မြန်မာအေဂျင့်တွေဂျပန်အလုပ်ရှင်တွေဂျားပွဲစားတွေဂျားမှာသဘောထားကွဲလွဲမှုတွေဖြစ်လို့ရှိပါတယ်။ဒါတော့မြန်မာအလုပ်သမားအများစုဟာလုပ်ငန်းသဘောကိုသေချာမလေ့လာဘဲဂျပန်ကိုရောက်လာပြီးလုပ်ငန်းဝင်အစင်မပြေတော့မှအလုပ်ပြောင်းတာတိတ်ဆောင်တာတွေလုပ်လို့ရှိကြောင်းဦးတန်းစွေကအခုလိုပြောပါတယ်။
ဒါကြတဲ့လူရှိမင်းရမကြီးပါလာတယ်ဂမနိုင်ငံသားတွေရဲ့ဒီကျွမ်းကျင်လုပ်တာတဲ့ဒီစပောင်းလာတဲ့လူတွေ90ရာခိုင်နှုန်းကသူလုပ်ခွင့်ရတယ်ဘယ်လိုမှမဝင်ဘူးသူချီးပြီးတော့ဘုဂမနိုင်ငံနိုင်ငံကြီးခြေပေါ်မှာမူတည်ပြီးတော့ပြေးရတယ်ခြေသေးကြီးဖြစ်တာပေါ့အဲ့ဒါကိုရှောက်တဲ့လူက90ရာခိုင်နှုန်းဖြစ်နေတယ်ဆိုပြီးတော့ဒဏ်ရာမှာစော်လေးကိုကြီးနေတယ်ကိုပါလာတယ်အဲဒီဖြစ်တဲ့အခါကျတော့ဒါရဲ့သူ့ဂျပန်လူတွေသူ့တက်ကတော့ဒီနိုင်ငံကြီးခြေပေါ်မှာမူတည်ပြေးရတဲ့ပြည်သားကိုလွဲလို့ကလုတာပဲဆိုပြီးတော့ဂျပန်ကတိုင်ဝမ်ဆက်တည်ရသလိုအဖက်ကလည်းဒီကျောင်းကျင်လုကဒီဘူအချက်တွေမှာတကယ်တမ်းဟိုဒီဒိရှာတွေအလုံးဖြစ်တဲ့အခါကျတော့ကျွန်တော်တို့ကြားတာပေါ့အင်ဒိုဒိရှာလုကတော့စေဘူးတော့ရှိတယ်ဆိုပြီးတော့ရွှေတော်ပါပေါ့ဒီတိုက်တွန်းနေကြတာ
မြန်မာနိုင်ငံသားတွေအနေနဲ့တည်ထောင်စုမြန်မာနိုင်ငံသားများအသင်းမြန်မာနိုင်ငံအလုပ်သမားသမဂ္ဂလူအဖွဲ့တွေကိုဆက်သွယ်ပြီးလုပ်ငန်းသဘာဝနဲ့စီးပင်းစည်းကမ်းတွေကိုကြိုတင်မေးမြန်းစုံစမ်းတင်ကြောင်းသူကပြောပါရယ်ဂျပန်ရောက်မှလုပ်ငန်းခွင်ကနေထွက်ပြေးတိမ်းရှောင်တာဟာနောက်လာမယ့်အလုပ်သမားတွေကိုထိခိုက်နိုင်ကြောင်းဂျပန်ရောက်မြန်မာအဖွဲ့အစည်းတွေကပြောပါရယ်လက်ရှိစစ်ကောင်စီရဲ့ဂျပန်နိုင်ငံတိုကျိုအခြေစိုက်မြန်မာတန်ယုံကတော့ဂျပန်နိုင်ငံကိုတွားရောက်မယ့်မြန်မာနိုင်ငံသားတွေအတွက်နိုင်ငံသားရေးဝန်ကြီးဌာနကတစ်စိပေးပို့လာတဲ့အလုပ်ကမ်းလန်းစာတမန်လက်တာတွေကိုစီစစ်ဆောင်ရွက်ပေးနေတယ်ဆိုတာကိုအောက်တိုဘာလ15ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်ဂျပန်နိုင်ငံမှာရှိတဲ့အလုပ်သမားကြီးကြပ်ရေးကုမ္ပဏီနဲ့အလုပ်ခေါ်ယူတဲ့စက်ရုံကုမ္ပဏီတွေဂျပန်နိုင်ငံမှာတည်ယဝင်တည်ထောင်ခြင်းရှိမရှိစာရွက်စာရင်းအထောက်အထားတွေကိုစီစစ်ပြီးစီစစ်တွေ့ရှိချက်များသဘောထားမှတ်ချက်များကိုနိုင်ငံတိုင်းဝန်ကြီးဌာနကတစ်ဆင့်အလုပ်သမားဝန်ကြီးဌာနကိုပြန်လည်ပေးပို့နေပါတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်မြန်မာအဖွဲ့အစည်းတွေရဲ့စီးရင်အရဂျပန်မှာအလုပ်လုပ်ကြောင်းတက်နေတဲ့မြန်မာနိုင်ငံသားအရေးအတွက်က8000ကျော်ရှိပါတယ်။လက်ရှိလဲဘိုးဘွားဆောက်ရှောက်ရေးဆောက်လုပ်ရေးစိုက်ပျိုးရေးနဲ့ဟိုတယ်လုပ်ငန်းတွေအတွက်မြန်မာနိုင်ငံသားတွေကိုဂျပန်အလုပ်ရှင်တွေကခေါ်ယူဖို့ရှိနေပါတယ်။